မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနာယကသူရဦးတင်ဦးရဲ့ကျန်းမာရေးအခြေအနေဟာအရင်နေ့ကထက်ပိုပြီးတော့တိုးတက်လာပြီလို့တာဝန်ယူကုသပေးနေတဲ့ဆရာဝန်ကြီး15ဦးပါအဖွဲ့တွေကဒီအုံနောက်နဲ့အာယုံကျော်စေကုဌာနမူဒေါက်တာဝင်းမင်းတက်ကပြင်းထောက်တွေကိုပြောပါတယ်
မင်းကမလို့ရှာနိုင်တဲ့ဒေသကောင်းတဲ့ဒေသကလည်းမူးလို့ရှာနိုင်တာလေ။အဲမင်းကကျမတို့လေးရအောင်ကိုရှင်းနိုင်တယ်လေ။ဒီနေ့ကျမတို့ပြောလို့မရဘူးပေါ့။အစညာပဲရှမ်းနေဆက်ထားတယ်ဒါကလည်းကျမပြောနိုင်ဘူး။အဲကျမတို့ကလည်းမြောက်ပြပါဆိုဒီမြောက်ပြလာနိုင်ပေါ့နော်။အဲတော့ conscious အဲတော့လူချင်းမှာနဲ့
သူရဦးတည်ဦးတယောက်ကုသမှုခံယူနေတဲ့ရဘုံပြည်သူစေယုံကြီးအထူးချက်မဲ့ကုသစာဖို့ဆရာတော်အရှင်စန္ဒတိကလည်းဒီကနေ့မိုးလွယ်ပိုင်းတော့ကကြွားရောက်ပြီးတော့သူရဦးတည်ဦးကိုအားပေးစကားမိန့်ကြားသွားပါတယ်။ဦးတည်ဦးဟာအမောက်ခင်မှာနိုင်ငံသူနိုင်ငံသားတွေကိုနိုင်ငံရေးအတွေးခေါ်တဲ့ပတ်သက်တာတွေဒီမိုကရေစီအရေးလူ့ခွင့်ရေးနဲ့ပတ်သက်တဲ့အုံနောက်သွေးကြောတွေဖွင့်ပေးခဲ့တဲ့အကြောင်းဒီစကားဟာမှန်တဲ့အကြောင်းနဲ့ဒီမှန်တဲ့သစ္စာစကားကြောင့်ဦးတည်ဦးခံစားနေရတဲ့ဝေဒနာတွေပျောက်ပါစေလို့ဆရာတော်ကသစ္စာပြုဆုတောင်းပေးသွားတယ်လို့ဦးတည်ဦးကလည်းသစ္စာပြုခိုင်းတယ်လို့အရှင်စန္ဒတိကကသတင်းတောက်တွေကိုမိန့်ကြားသွားပါတယ်။အသက်62နှစ်အရွယ်သူရဦးတည်ဦးဟာပေါ်ထူးတီရုံကနေအိမ်ရေချိုးခန်းထဲမှာချော်လဲပြီးမိသွားတာကြောင့်ဆေးရုံကိုအရေးပေါ်ပို့လိုက်ရတာပါ။အဲ့ဒီပါတီအတွက်အတိတ်ကမန္တလေးကြီးတခုဖြစ်တယ်လို့ဆိုပြီးတော့တံမိုးထားပြောဆိုကြတဲ့သူရဦးတည်ဦးဟာမြန်မာနိုင်ငံအာဏာရှင်ဆန့်ကျင်ရေးဒီမိုကရေစီရေးနဲ့လူ့ခွင့်ရေးလှုပ်ရှားမှုတွေမှာအထူးထင်ရှားတဲ့တက်မတော်ဗိုလ်ချုပ်ကြီးဟောင်းတူဦးဖြစ်ပါရဲ့ရှင်။